ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အရေးပေါ်ရန်ပုံငွေတွေဒီထက်ပိုပြီးမရဘူးဆိုရင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကြားရောက်လာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုကြောင့်ပြီးခဲ့တဲ့တစ်လအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းခမန်းကြီး၄သိန်း3000ကျော်ရှိနေပြီလို့ဂျနီဗာကုလသမဂ္ဂရုံးကအင်္ဂါနေ့မှာသတင်းထုတ်ပြန်ပါတယ်။ဒီဝေသင်းနောက်လီဆာစတိုင်းပေးပို့တဲ့သတင်းကိုတော့မဲအင်ဂျင်နိုင်ကပြောပြမှာပါ
။နောက်တဲ့ဒုက္ခသည်တွေရောက်လာတဲ့အရေးအတွက်နှုန်းဟာအရေးလိုအလုံးအရင်းနဲ့မဟုတ်တော့ဘဲနေသွားပြီနဲ့ကုလသမဂ္ဂကရရှိတဲ့သတင်းတွေအများဆိုရင်မြန်မာနယ်စပ်ကိုကြော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုထွက်ပြေးဖို့စူးစမ်းသူတွေဟာအများအပြားရှိနေစေတယ်လို့ကုလသမဂ္ဂကပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာရဲ့ပြောဆိုချက်အရဆိုရင်အရေးပေါ်အကူအညီအတိုင်းအတာပမာဏဟာအရင်ကခန့်မှန်းထားပါတဲ့ကိုအရန်ကိုများပြားနေတယ်လို့ဆိုပါတယ်။ဒါ့အပြင်လာမယ့်6လအတွင်းအရေးပေါ်လိုအပ်ချက်ကိုဖြစ်နိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ88တန်းကနေတန်း100အထိလိုအပ်နိုင်တယ်လို့ခန့်မှန်းထားတဲ့ကနဦးအစီအစဉ်ကိုသူတို့ပြန်ပြီးသုံးသပ်နေတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒီအနေနဲ့လုံခြုံဖို့ဒုက္ခတွေတွေတိတ်နေချီပြီးအစုလိုက်ပြုံလိုက်ထွက်ပြေးလာမှုကိုတုံ့ပြန်ဆောင်ရွက်ဖို့အကူအညီပေးရေးအေဂျင်စီတွေဘက်ကလုံနိုင်စွမ်းအတိုင်းအတာထက်ကြော်လွန်နေကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်အေဒရီယန်အက်ဒဝတ်စ်ကပြောပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီလိုအပ်ချက်ဟာအစမတန်များပြားပြီးထောက်ပံ့မှုတွေကိုအရေးတကြီးတိုးမြှင့်ဖို့လိုအပ်နေကြောင်း VOE ကသူကအခုလိုပြောပါတယ်။
If we don't see an urgent stepping up, people aren't going to get.
ဘယ်လိုကခက်မြန်မြန်နဲ့တိုးမြင့်လောက်ဆောင်တာတွေမလုပ်ဘူးဆိုရင်ဒုက္ခတွေဟာသူတို့လိုအပ်နေတာတွေကိုရဖို့မရှိပါဘူး။အဲ့ဒီမှာကျန်းမာရေးကိုထိခိုက်စေတဲ့အနေတွေဟာအထူးဆိုးရင်ဖို့ကောင်းတဲ့ခြေနေတွေပို့ပြီးတော့ဖြစ်လာဖို့ရှိနေပါတယ်။ဒုက္ခတွေအတွက်နေထိုင်စရာတွေကမလုံလောက်ပါဘူး။သူတို့အတွက်ပတ်မိုးနိုင်ဖို့အကူအညီတွေကလည်းအလုံလောက်မရှိပါဘူး။အဲ့ဒီမှာကျန်းမာရေးနဲ့ဆက်ဆက်နေတဲ့အိမ်နာအရေးအတွက်နဲ့တခြားလိုအပ်ချက်တွေဟာလည်းလုံလောက်မှာမဟုတ်ပါဘူး။အလုံးကိုချုပ်ပြီးပြောမယ်ဆိုလို့ရှိရင်ခြေနေတွေဟာပိုဆိုးဖို့ပဲရှိပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာဟာကမ္ဘာမှာဒုက္ခသည်ဆိုင်ရာအကျဉ်းအကျဉ်းအမြင့်မားဆုံးအဖြစ်အလင်းအမြန်ရောက်လာနေတယ်လို့လည်းအက်ဒဝတ်စ်ကပြောပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းဘက်ကရဲရဲရော်ရော်နဲ့အမြန်ဆုံးအကူအညီတွေပေးကြဖို့လည်းသူကပန်ကြားပါတယ်။အကာအကွယ်ကင်းမဲ့နေတဲ့ဒုက္ခသည်တွေကိုထောက်ပံ့ဖို့အထူးကြိုးပမ်းရမှာဖြစ်တယ်လို့လည်းအက်ဒဝတ်စ်ကဆိုပါတယ်။အဲ့ဒီဒုက္ခတွေတွေထဲမှာအုတ်ထင်းသူမရှိတဲ့ကလေးငယ်တွေအမျိုးသမီးတွေအသက်အရွယ်ကြီးသူတွေနဲ့မတန်မဆွမ်းသူတွေပါဝင်ပါတယ်။သူတို့အတွက်အမိုးအကာအစားအစာရေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့လည်း Adrian Edwards ကပြောပါရရှင်။